Welcome to the Voice of America in Burmese.
Mingla nan nakhin ma pya view American tan ga ni ne 2019 khu ni mat la khu ye cha da bari ni nan nakhin si si ni go American pi daw su myo lo Washington DC ga ni dai yai thau twin pe ni ba bi line do meter 32 line do meter 40 ne line do meter 49 do pyin view ye Facebook sa mai na ma le a chei ne de bi ni phai yu na sin nai ja ba le khanya တို့တရှင်အားလုံးရှင်နှံချမ်းမြေရပါစေခင်ဗျာကျွန်တော်ဆံမူပြီပါအခုမနေ့ကင်တာဝန်ယူစီစဉ်နေဦးတာဝန်ယူပြီးတော့တင်ဆက်ပြီးမှာပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်စစ်ရုံကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ30သေဆုံးသွားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကတွစ်ဆုံဆွေးနွေးမှုတွေမပြုလုပ်ခင်မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့လှုပ်ဆောင်မှုတွေပြသရမယ်လို့တောင်းဆိုလိုက်ပါတယ်ဒီကံပြင်းတဲ့အတွင်းကအခြေအနေတွေကိုစုံစမ်းဖို့ကုလသမဂ္ဂကော်မရှင်ဖွဲ့စည်းရေးလူ့အခွင့်အရေးမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာ channel တူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာအဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
The severity of the reported violations against a backdrop of severe and long-standing persecution
ဒါတော့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇိုင်အယ်ဟူဆိန်ဖြစ်ပါတယ်ရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးတော့လူခွင့်ရင်ညီလာခံမှာအခုလိုတိုက်တွန်းတော့တာဖြစ်ပါတဲ့သတင်းလှော်တွေကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါမယ်။အဲ့ဒါပြင်လိုင်းတာယာဆက်ယုံကအလို့ရှင်အလို့သမားအေးနောက်ပြီးတော့တောင်ပိုင်းရှမ်းပြည်တက်မတော်နယ်မြန်မာတက်မတော်တို့ကြားတိုက်ပွဲရဲ့အခြေအနေနိုင်ငံတကာအမျိုးသမီးမိနစ်အခမ်းအနားအကြောင်းစတဲ့သတင်းလှော်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒါအပြင်ပတ်စင်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မန္တန္တာချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာရှိတဲ့နိုင်ငံရဲ့အကြီးဆုံးစစ်ဆေးရုံကိုဆရာဝန်အယောင်ဆောင်ထားသူတွေအပါအဝင်လက်နက်ကင်သူတွေကပုတ်ထုနေမှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လူ30တဲ့မှနဲ့တေဆုံးပြီးနောက်ထပ်ဒါဇင်ပေါင်းများစွာလည်းထိခိုက်ဒဏ်ရာရသွားတယ်လို့အာဖဂန်ကာကွယ်ရေးဌာနကပြောပါတယ်အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကဆေးရုံကိုချက်ချင်းဝမ်းလိုက်ပြီးနိုင်အတော်ကြာတိုက်ပွဲဖြစ်ပြီးတဲ့နောက်ဝင်တိုက်တဲ့သူအလုံးကိုတုတ်တင်လိုက်ပါတယ်တိုက်ခိုက်သူတွေဟာကာဘူးမြို့လယ်ပိုင်းမှာရှိတဲ့ကဒင်400ဆန့်စာဒါဒေါခန်ဆေးရုံရဲ့အဓိကဝင်ပေါက်ကိုအလုံးရင်းနဲ့အသေးခံဖောက်ခွဲခဲ့တယ်လို့မြင့်မြင့်တက်တွေကပြောပါတယ်။အဲဒီနောက်မောင်းပြန်တနတ်တွေလက်ပစ်ပုံးတွေကင်ထားပြီးအသေးခံဖောက်ခွဲရေးဝတ်စုံဝတ်ထားတဲ့လက်နက်ကင်အများပြားကဆေးရုံနဲ့အတင်းဝင်တိုက်တာပါ။လက်နက်ကင်တွေဟာလူနာတွေနဲ့ဆေးရုံလုံသားတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတဲ့နောက်အာဖဂန်တပ်ဖွဲ့တွေနဲ့ထိတ်တိုက်ပစ်ခတ်ကြပြီးတေဆုံးကုန်ကြတာပါ။ IS စစ်သည်ကြောက်အဖွဲ့ကိုတစ်ဆာကန်သူတွေကသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ဒီဖြစ်ရအတွင်ဒဏ်ရာရသူတွေကိုတော့အနီးနားကဝါဇီအက်ဘာခန်ဆေးယုံဘက်ကိုအရေးပေါ်လူနာတွေကနေနေနဲ့ခေါ်ဆောင်သွားတယ်လို့မြင့်မြင့်တက်တေတွေကပြောပါတယ်
။ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေလျှော့ချရေးမဆွေးနွေးခင်မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့လုပ်ရက်တစ်ခုခုပြသရလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကေဟလေးကတောင်းဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းဟာဆင်ကျင်တုံရှိတဲ့သူတဦးမဟုတ်တယ်လို့မြောက်ကိုရီးယားနဲ့ပတ်သက်လို့ပြန်လည်သုံးသပ်ရမှာဖြစ်နိုင်ခြေရှိသမျှအားလုံးကိုထည့်သွင်းစဉ်းစားထားတဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့အရေးပေါ်တကပိတ်ဆွေးနွေးပွဲအပြီးမှာသံမက်ကြီးဟာလေးကပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကနောက်ဆုံးအကြိမ်ပဲ့ထိန်တက်တုံးစံတက်မှုတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှာတကပိတ်အထူးစည်းဝေးကျင်းပခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကတော့ထိတ်တိုက်အခြေအနေတွေကိုရှောင်ရှားနိုင်ဖို့တောင်မြောက်ကိုရီးယားနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကိုအစောပိုင်းမှာပဲတိုက်တွန်းခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံစမ်းသပ်မှုတွေကိုရပ်ဆိုင်ပြီးအပြန်အလှန်အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစစ်ရေးလက်ချက်မှုတွေကိုလည်းရပ်ဆိုင်ဖို့ဗုဒ္ဓဟူးနေ့ကအရေးပေါ်အစည်းအဝေးမတိုင်မီမှာပဲအဆိုပြုခဲ့ပါတယ်။
ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးမြင့်ဖြစ်ပေါ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားတို့ဟာထိတ်တက်ရင်ဆိုင်ရေးလမ်းကြောင်းကိုဥတည်နေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကသတိပေးပြောကြားလိုက်ပါတယ်။နိုင်ငံစလုံးကတင်းမာမှုတွေရော့ကျအောင်လှုံ့ဆော်ကြဖို့လဲတရုတ်နိုင်ငံသားရဲ့ဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကပြစ်ပကဖြစ်နိုင်ခြေရှိတယ်လို့အဲ့ဒီလိုပြောဆိုမှုတွေဟာတခြားအကြောင်းအရာတွေနဲ့မြောက်ကိုရီးယားအစိုးရအပေါ်နဲ့ကိုရီးယားကျွန်းဆွယ်မှာဖြစ်နေတဲ့ကိစ္စရပ်တွေအပေါ်တရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုကြောက်ကြလာနေတယ်ဆိုတာကိုမိမောင်းထုတ်ပြလိုက်ခြင်းဖြစ်တယ်လို့သူတေတီတွေကသုံးသပ်ပါတယ်။မြောက်ကိုရီးယားအစိုးရဟာနိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ပေါ်ဆန့်ကျင်ကန့်ကွက်နေတာတွေကိုမျက်ကွယ်ပြုလှုပ်ဆောင်နေကြောင်းတရုတ်ပြည်သူ့ကွန်ဂရက်ပြင်ပမှာဝန်ကြီးဝမ်ယီကသတင်းတော်တွေကိုပြောကြားလိုက်တာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုကတောင်ကိုရီးယားနိုင်ငံမှာစီးရေးလက်ချင်းမှုတွေပြုလုပ်နေတာကလည်းအခြေအနေတွေပိုတင်းမာစေတယ်လို့ဆိုပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန့်တက်မှုတွေကိုရပ်တန့်ဖို့နဲ့အမေရိကန်ပြည်ထောင်စုကလည်းတောင်ကိုရီးယားနိုင်ငံအတွင်းစီးရေးလက်ချင်းမှုတွေမပြုလုပ်ဖို့လို့အတွက်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကတောင်းဆိုလိုက်ပါတယ်။
မ Mas la shi ya ni ma cha yaw de nai ngan daga myo thami ya ni lhou sha mu de ya ni ne American pi rang su to lwa thaw maung mya swa daw myo thami rue ha si bwa ye ma tu lo ye a ye pa mu pya da bu twa boudha hu ni ga a lou ma sin ma khwin yu ga cha de lu a de wit taw a wu man a myo thami ma pa de ta ni da lu mi pe tha de lhou sha mu ma pa win bu twa le sia sia ma rue ga khwin yu ga cha da chaung American so ya chaung to mya mya pai kha ya ba de Washington DC ma ro tamara aim bu ro ko chi tat san na pya ga cha du rue ga American Piran Suma, Predatory Piazza Muma, Tau Pan Pieton Swanid, Nanganja Kumugu, Piatta de Sesuni Baumiazwaga, Muara Hangu, Tamra Tranga, then let that twinget a portion chari, Sambo to go to Joe Gajavare. Aladu, the New Yam Yumale, Mudamie Lo Shamu, Usanduriga, Mudamie Kuni Lo Shamurima, Yeba, the Nia Domemiao, Piatan Biro, Chita Lanshaw, Sana Piagajavare, Tamra Donetrangaro, Kula Tamagaga, Tima Putan, and Nanganaga, Mudamiani, Senuemu, Taukane, Zambo, Huniga, Tweta, Lumuku, and Mapio Sugavare.
ဒီဝေဘီကတည်းကမနေ့ဖက်ပြီးမှာပါဒါစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ30နဲ့ကီလိုဟက်စ်90နဲ့ကလိုဟက်စ်60တုံးတုံညာလိုင်းဒိုမီတာ40ကီလိုဟက်စ်68တင်ရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ190ကီလိုဟက်စ်15ခွန်9ရုကနေထုံနေပေးနေပါတယ်ရှင်
American Tanga Drenego, Selecina Pinira Wakna. Yakampine Dunga, a jumper, Chopa Murigo, Songzai, Kulatamaka Commission, Puzibone, Mimaranga Duma, Kulatamaka, Luquin Yesanya, Young Puinli Bibu, Luquin Yesanya, Mahamini Zai, Riot El Husenga, Putuniga, Tonsola Bare, Sutherlanga, Geneva, Yuma, Chimpani, Tonsa Legimia, Kulatamaka, Luquin Ye, Kansi, Nilagama, Mimaranga Nepatebi, Arilu, Piosulita, Pibare, Nibamiazo, and Yimbo, Pinide, Mondo. Munega, Mussolini, Yepi, Shimu, Yujene, Nima Suyabaga, Kulatamaga, Dream Mujohan, Kopi, Anna Usaune, a kind Jambi Commission, or Puerti Tadalo, Dutamara Umisu Usaune, Mondo Dita, Sundani Commission, Ule, Puezi Sangani Rapibare, Mimananga Sanya Luquin, two goes lay Yahiligaro, Tuya Mimananga, Nasson Kizin, Dun Tushigare, Chedego, Mala Satonian Nima, Di Luquin, Kansi Nilagama, Tintuma, Pibare, Di Dodo England and Landa Machida, Mimananga Sanya, Pitu Konyongale, Nima Taitan Gong on Ebos, Sweja Demo, Subuga Jabare, Kamani Lumurum Tapiamu Konyong Powing Hom Chiketu, Doctor Hell. Helen Javiska, Dikoyoma, Pawan, and Diatu Giri, and in a Chetonia Bo Chikambi, a Dikat has swinging at a Sulu Sobare, Aritonia Garo, Identity Frame Milo Corre, Lumio Bo Chikam, Piamata, Losamu, Kachimpina, Drentakamu, Domia Lamune, Ruinari Bo, Lumio Don Tapiamudo, Pawemare.
Bangladesh Nanga, Womananga, Trapi, Lagajara, Ruinja, Doka, Derigo, Nia Yin, Piampoyama, Indonesia Nanga, Kuni, Bebo, Bangladesh, Winjijo. ရှိတ်ဟာစီနာကိုရှိတ်ဟာစီနာကပန်ကြားလိုက်ပါတယ်မြန်မာနိုင်ငံကဒုက္ခသည်အရေးဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ပြဿနာကြီးတစ်ခုဖြစ်နေရတဲ့အတွက်ဖြစ်ရှင်းဖို့လိုအပ်နေတဲ့ကြောင်းဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်ကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံများအသင်း IORA ညီလာခံကျင်းပနေတဲ့ဂျကာတာမြို့တော်မှာတရားတွေ့ဆုံမှုအတွင်ပြောဆိုခဲ့တ ဆုံးဆန်းစစ်ဆေးမှုတွေလည်းထွက်ပေါ်ခဲ့တာဖြစ်ပါတယ်
။လှုပ်ကြံတက်ဖြတ်ခံလဲရတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ဖေဒူမေကွဲအကိုကင်ဂျုံနန်းရဲ့သားလို့ဆိုသူကသူနဲ့မိသားစုဝင်တွေဟာအမည်မဖော်လိုတဲ့နေရာတစ်ခုမှာဘေးကင်းလုံခြုံစွာရှိနေတယ်ဆိုပြီးအွန်လိုင်းပေါ်ကနေဗီဒီယိုထုတ်ပြန်ပြောကြားလိုက်ပါတယ်။သူဟာသူ့အမေညီမဖြစ်သူတို့နဲ့အတူရှိနေတဲ့အကြောင်းအခြေအနေတွေထိတဲ့ပိုကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်း YouTube ကတဆင့်ဗီဒီယိုမှတ်တမ်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ဗီဒီယိုတွေကလူဟာမကာအိုကျွန်းမှာရှိနေတဲ့ကင်ဂျုံနန်းရဲ့ဒုတိယဇနီးနဲ့ရတဲ့သားကင်ဟန်ဆုံးဖြစ်ကြောင်းတောင်ကိုရီးယားထောက်လှမ်းရေးအရာရှိတွေကပြောပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စားဝန်ထမ်းနဲ့မန္တန်တချို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီအခုရင်ဆုံးတော့ကုလလူခွေကောင်စီညီလာခံတရင်နဲ့ဆက်ပါမယ်။ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်ချိုးဖောက်မှုတွေကိုစုံစမ်းရေးကုလသမဂ္ဂကော်မရှင်ဖွဲ့စည်းဖို့အတွက်မြန်မာနိုင်ငံအတွင်းမှာကုလသမဂ္ဂလူခွေဆိုင်ရာယုံဖွင့်လှစ်ခွင့်ပေးဖို့ လူခွင့်ရေးဆိုင်ရာမဟာမင်းကြီးကမနေ့ကတောင်းဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့34ချိန်မြောက်ကုလလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခုလိုပြောဆိုသွားတာလည်းဖြစ်ပါတယ်အကြောင်းစုံကိုမတ်တိန်ကြီးထက်ကစူးစီးတင်ပြပေးထားတာကိုနားဆင်ပါခင်ဗျာ
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေဟာစိုးရိမ်စရာအနေအထားရှိနေတာကြောင့်ကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇီးယက်ရာအက်အယ်ဟူစိန်ကဒီကနေ့ကုလလူခွင့်ရေးကောင်စီညီလာခံမှာတိုက်တွန်းလိုက်ပါတယ
် The severity of the reported violations against a backdrop of severe and long-standing persecution appears to me to amount to possible commission of crimes of against humanity
ဆူဝါရီနှစ်ပေါင်းများစွာဖြစ်လာတဲ့နှိမ့်ဆက်ညှဉ်းပန်းမှုအခြေအနေနဲ့လူခွင့်ရေးချိုးဖောက်မှုစိုးစိုးဝါးဝါးတွေဖြစ်နေတဲ့တဲ့နေရာကျွန်တော်တို့တော့လူသားတွေပေါ်ကျွတ်လွန်တဲ့ရာဇဝတ်မှုစင်တီမျောလင်မှုရှိပြီးဒါကနိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကကင်တွယ်ဆောင်ရွက်ခွင့်ရှိတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်လဲရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုတွေအထူးသဖြင့်2016ခုနှစ်အောက်တိုဘာ9ရက်နေ့နောက်ပိုင်းလူယုံရေးဆောင်ရွက်ချက်တွေကိုအနည်းဆုံးတော့စုံစမ်းရေးကော်မရှင်တရားဖွဲ့စည်းဖို့လူခွင့်ရေးကောင်စီကိုကျွန်တော်တောင်းဆိုပါတယ်။နောက်ပြီးတော့နိုင်ငံတွင်းမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂယုံဖွင့်လှစ်ခွင့်ရဖို့လည်းထပ်မံပြီးတောင်းဆိုလိုပါတယ်
။နှစ်ပေါင်းများစွာအငင်းပွားပွဲဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကမွတ်စလင်တွေအရေးဖြည့်ရှင်းဖို့ရည်ရွယ်ချက်နဲ့မြန်မာဆိုရဘက်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းထားသလိုဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်နဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကိုလည်းဖွဲ့စည်းဆောင်ရွက်နေတာဖြစ်ပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးစီရရာအက်အယ်ဟူစိန်ရဲ့ကုလစုံစမ်းရေးကော်မရှင်တရဖွဲ့စည်းဖို့တိုက်တွန်းချက်အပေါ်မှာတော့ကိုပြာနာဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကသဘောထားမှတ်ချက်ပေးဖို့ညင်ပါတယ်။ဒါပေမဲ့ကိုပြာနာဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကရခိုင်ရေးဖြည့်ရှင်ရေးအကြံပြုချက်အစီရင်ခံစာကိုဒီအပိုင်းအတွင်းမှာပဲမြန်မာအစိုးရကိုတင်ပြဖို့ရှိတယ်လို့သူကပြောပါတယ
်။ကျွန်တော်တို့ကတော့သဘောထားမှမပေးသေးဘူးဆရာမရဲ့နော
်။
ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကြားပြအစီရင်ခံစာထွက်ဖို့ရှိပါတယ်။အဲ့တော့ကြားပတ်အစီရင်ခံစာလေးတွေမှာတရားမျှတနဲ့ဟိုအကောင့်ဆုံးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာလေးတွေကိုအကြံပေးဖို့ရှိပါတယ်ကျွန်မရဲ့အဲ့ဒါကြားပိုင်းအတွက်ထွက်မှာပါအဲ့ဒါမထွက်ချင်ချင်တော့ကျွန်တော်တို့ဘာမှ comment ပြဖို့မရှိပါဘူးဟိုရခိုင်ပြည်တစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဘယ်လိုကျွန်တော်တို့လုပ်ရင်ကောင်းမလဲဆိုတော့ပေါ့နော်အဲ့ဒါကိုကျွန်တော်တို့ခြုံငုံပြီးတော့အစိုးရကိုအကြံပြုမှာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့34ချိန်မြောက်နှစ်ပတ်လည်ညီလာခံမှာတင်သွင်းတဲ့မြန်မာနိုင်ငံရခိုင်ဒေသအခြေအနေဆိုင်ရာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရဲ့နှစ်ပတ်လည်အစီရင်ခံစာကိုတော့မြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရတဲ့အခြေအနေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးပြုစုရေးသားခဲ့တာလို့လည်းပြောဆိုသွားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့နှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်လို့တော့မြန်မာအစိုးရဘက်ကတုံ့ပြန်ချက်ထွက်ပေါ်မလာသေးပါဘူးရှင်။
မတင်ကြီးထက်ပြောပြတော့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံကအလုတ်ရှင်အလုတ်သမားပြဿနာအခြေအနေကိုဆက်ပါမယ်ရန်ကုန်တိုင်းလှိုင်တာယာကဆွီဒင်ဖက်ရှင်ကုမ္ပဏီဖြစ်တဲ့ H&M အတွက်ဝိထေတီချုပ်ပင်းနေတဲ့တရုတ်ပိုင်ဟောင်ဇောပန်ဂျိုင်ဆက်ယုံမှာဖြစ်ပွားတဲ့အလုတ်ရှင်နဲ့အလုတ်သမားပြဿနာဟာအခုထိပြည်လည်မှုမရသေးဘဲနဲ့လုပ်ငန်းခွင်အခြေအနေကောင်းမွန်အောင်လုပ်ပေးဖို့နဲ့အလုတ်သမားခန်းစားကွန်ဒီအတွက်အလုပ်သမားတွေဘက်ကဆက်လက်ပြီးတော့တောင်းဆိုနေပါတယ်အပြည့်စုံကိုရိုက်တာသတင်းတပုတ်ပေါ်မှာအခြေခံပြီးတော့ဒေါခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အလုပ်ရှင်နဲ့အလုပ်သမားတွေကြားပြည်လည်မှုမရှိတဲ့လှိုင်တာယာကဟန်ကျိုးပိုင်အထက်ချုပ်ဆက်ရုံမှာဂျန်ဂျရီလကုံအလုပ်သမားသက်မကခေါင်းဆောင်တဦးဖြစ်တဲ့ကိုသက်ပိုင်ဦးကိုခွင့်ပြုချက်မရဘဲခွင့်ယူခဲ့မှုနဲ့အလုပ်ကထုတ်ပစ်ခဲ့တဲ့နောက်မှာအခြေအနေဟာပိုးပြီးတင်းမာလာခဲ့တာပါဆန္ဒပြရာမှာအကြမ်းဖက်မှုတွေပါပါလာတဲ့အတွက်February 9ရက်နေ့မှာပဲဆက်ယုံကိုပိတ်ထားခဲ့ရပြီး February လကုန်လောက်မှာတော့ဆန္ဒပြအလုပ်သမား200ကျော်ကအထည်ချုပ်ဆက်ယုံရဲ့ဗရင်းပေါက်တွေတကားတွေကိုရိုက်ချိုးဖျက်ဆီးဝင်ရောက်ပြီးကွန်ပျူတာတွေနဲ့စောင့်ကြည့်ကင်မရာတွေအပါအဝင်ဆက်ပစ္စည်းတချို့ကိုဖျက်ဆီးခဲ့တဲ့အပြင်တရုတ်အလုပ်သမား9ယောက်ကိုပါနိုင်အတော်ကြာဖမ်းဆီးထားခဲ့တာပါမြန်မာအစိုးရတာဝန်ရှိသူတွေဂျောင်းဝင်ညှိနှိုင်းခဲ့တဲ့နောက်မှာပြန်လွတ်ပေးခဲ့တာဖြစ်ပြီးအခုလိုကျူးလွန်သူတွေကိုဖမ်းဆီးအရေးယူပေးဖို့အတွက်မြန်မာအာဏာပိုင်တွေကိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကတောင်းဆိုခဲ့တာတွေနဲ့အခြေအနေဟာအခုချိန်ထိတင်းမာနေစေဖြစ်ပါတယ်။ဟန်ဂျိုးပိုင်ရဲ့အထက်ချုပ်ဆက်ယုံဟာဆွီဒင်က H&M Fashion Company ကိုချုပ်ပြီးသားအဝတ်ထည်တွေတင်ပို့နေတဲ့မြန်မာနိုင်ငံတွင်းကုမ္ပဏီ40တဲ့ကတခုဖြစ်ပါတယ်။ H&M ဟာမြန်မာနိုင်ငံမှာရေရှည်တည်တံ့မဲ့အလုပ်တွေကိုတိုးချဲ့လုပ်ကိုင်နေကြောင်း February 6ရက်နေ့မှာပဲကြေညာခဲ့တာဖြစ်ပြီးမြန်မာပြည်ဖြစ်သူတို့ကုမ္ပဏီထုတ် စ္စည်းတွေဟာလုပ်ငန်းခွင်အခြေအနေတိုးတက်ကောင်းမွန်တဲ့အနေထားအောက်မှာထုတ်လုပ်တဲ့ပစ္စည်းမျိုးဖြစ်အောင်နှစ်ပေါင်းများစွာစ조사ခဲ့ရတယ်လို့យေတာထားတာပါအခုဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာ February 9ရက်နေ့ကစပြီးပိတ်ထားရတဲ့မြန်မာနိုင်ငံကဒီဆက်ုံနဲ့ပတ်သက်ပြီးအထူးစိုးရင်စိတ်ပူကြောင်းနဲ့သက်ဆိုင်ရာပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့သေးသေးချာချာဆွေးနွေးပြောဆိုနေကြောင်းအခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ဆက်ယုံအပြင်ဘက်ကကြော်ညာတင်ပုံးမှာတော့အလုတ်သမားအားလုံး March 23ရက်နေ့မှာအလုတ်ပြန်ဝင်ရမှာဖြစ်တယ်လို့15ရက်ကိုနောက်ဆုံးသတ်မှတ်ရက်ဖြစ်ထားပြီးအဲ့ဒီအချိန်ထိအလုတ်ပြန်မဝင်သေးရင်အလုတ်တာဝန်ကနေရက်စဲမှာဖြစ်တယ်လို့နစ်နာချေလုံးဝမပေးဘူးလို့ဖော်ပြထားပါတယ်ဒီအထည်ချုပ်ဆက်ယုံကဆန္ဒပြခေါင်းဆောင်တူဦးဖြစ်တဲ့စိုးသက်ပိုင်ကတော့အလုတ်သမားသတ်မှတ်ကခေါင်းဆောင်ကိုသက်ပိုင်ဦးကိုအလုတ်ဖြုတ်ခဲ့တာမို့သူတို့ဆန္ဒပြခဲ့တာဖြစ်ပြီးအခုသူ့ကိုမူလလဆာနဲ့အလုတ်ပြန်ခန့်မယ်အကြောင်းပြောလာပြီလို့ပြောပါတယ်
။ဒီမောင်သက်ပိုင်ကိုမူလနေရာမူလဌာနမူလလဆာဖြစ်ဟောမူလလူနေရာမှာပဲမူလဆက်ချုပ်တိုင်းပဲပြန်လိုက်ခန့်ဆွေးဆိုတဲ့စာကြလာတယ်။အဲ့ဒီကျွန်တော်တို့ထွက်လိုက်တာနဲ့ကိုသက်ပိုင်ကိုစာကြောက်တယ်။လုံသမားရဲ့အပြင်ရောက်လာတာ။အခုကိုသက်ပိုင်ကလည်းလုံငန်းထဲကိုပြန်ရောက်ပြီးခုံသမားကြီးရောင်းရတယ်ဆုံးဖြတ်ချက်ကြပြီးတော့ကျွန်တော်တို့ကဘာမှမရှိရဘူး။ပြန်ဝင်ရုံပဲရှိတယ်။ဒီထပ်ပြီးတိုက်ပွဲဝင်စရာလည်းမလိုတော့ဘူး။
ဒီဆက်ယုံပြဿနာအတွက်အလုတ်သမားခေါင်းဆောင်တွေအလုတ်သမားရေးဆိုင်ရာအရာရှိတွေနဲ့ဆက်ယုံပိုင်ရှင်တို့ကြားညှိနှိုင်းမှုတွေလုပ်နေပေမဲ့အခုထိတော့ပြေလည်မှုမရသေးဘူးလို့အလုတ်သမားရေးရာဌာနကအရာရှိတဦးဖြစ်တဲ့ဦးခင်မောင်ဦးကပြောပါတယ်
။အဲဂရီမန်ကတော့မရဘူးဆက်ယုံတွေကိုပြန်ဝင်ဆွေးနွေးတဲ့ပိုင်းဟာဆွေးနွေးမယ်။အလုတ်လုပ်ရင်းနဲ့ဆွေးနွေးသွားမယ်ဆိုပြီးတဲ့သဘောပဲရှိပါတယ
်။အလုတ်ရှင်ဘက်ကအလုတ်သမားတွေရဲ့တောင်းဆိုချက်ကိုတကယ်တမ်းဖြည့်ဆည်းပေးခြင်းနဲ့ဆန္ဒမတွေ့ရတဲ့အတွက်အလုတ်သမားတွေဘက်ကနောက်ထပ်တောင်းဆိုမှုတွေရှိလာနိုင်တယ်လို့လည်းဥက္ကမဦးကထောက်ပြပါတယ
်။အမှန်တမ်းပြောရမယ်ဆိုတော့ပြန်တော့ဖြစ်လာမှာပဲ။ကြီးမယ်သေးမယ်သာမပြောနိုင်ဘူး။တောင်းဆိုမှုကပြန်ဖြစ်လာမှာပဲ။ဘာကြောက်လဲဆိုရင်ဟိုအစာချုပ်မှာပါတဲ့အချက်ကိုဟိုလူရှင်ကလိုက်နိုင်အောင်မလုပ်ဘူ
း။အလုတ်သမားတွေဘက်ကသူတို့ရဲ့လုပ်ငန်းလှုပ်ဆောင်မှုကိုစနစ်တကျပြန်လည်တုံ့တက်တာတွေလုပ်ဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့တိုးတက်နေတဲ့အထည်ချုပ်လုပ်ငန်းမှာလုပ်နေတဲ့စက်ယုံလုပ်သားက3000ကျော်ရှိပြီးဒိုင်းခတ်ပိတ်ဆို့မှုတွေဖယ်ရှားခဲ့တဲ့နောက်မှာဥရောပနဲ့အမေရိကန်နိုင်ငံတွေအပါအဝင်အနောက်နိုင်ငံတွေကထင်ရှားတဲ့ H&M တို့ Gap တို့လိုကုမ္ပဏီတွေပါလာရောက်လုပ်ကင်ဖို့အတွက်စိတ်ဝင်စားကြတာဖြစ်ပါတယ်။ဒါပေမဲ့ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကအထည်ချုပ်လုပ်သားတွေတပတ်6ရက်လုပ်ပြီးအနည်းဆုံးလစားဒေါ်လာ90ကနေ150လောက်ထိရနိုင်ကြချိန်မှာမြန်မာနိုင်ငံမှာတော့$63ဝန်းကျင်ရအောင်မနေ့ရုံးကန်နေကြရတယ်လို့ကမ္ဘာအလုတ်သမားအဖွဲ့ ILO ကပြောပါတယ်။ဒီတရုတ်ထဲချုပ်ဆက်ယုံဟာအလုတ်သမားတွေအချိန်ပိုအလုတ်ဆင်းတာတဲ့လုံအားလာကတွေကိုမပေးခဲ့တဲ့အတွက်မနစ်ကအလုတ်သမားသက်မှတ်ကခေါင်းဆောင်ကိုသက်ပိုင်ဦးဆောင်ပြီးဆန္ဒပြတောင်းဆိုခဲ့တဲ့နောက်မှာပြီးခဲ့တဲ့ဒီဇင်ဘာလထဲမှာတော့သူ့ဆက်ယုံကအလုတ်သမား950အတွက်မြန်မာငွေကျပ်သန်းပေါင်း80ကိုနောက်ကျခြင်းနဲ့ပြန်ပေးခဲ့တယ်လို့ဆက်ယုံကအတည်ပြုပါတယ်။ဖြစ်စည်းခဲ့သူတွေကိုအေးအေးယူပေးဖို့အတွက်မြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့တာရှိပေမဲ့အခုထိတော့အလုတ်သမားတယောက်မှဖမ်းဆီးတာမခံရသေးပါဘူး။အထည်ချုပ်ဆက်ယုံအများပြားရှိနေတဲ့မြန်မာနိုင်ငံမှာအခုလိုဆန္ဒပြမှုတွေကနေအလုတ်သမားတွေအတွက်အလုတ်ခွင်လုံခြုံရေးကင်းမဲ့နေတာကိုပြနေတယ်လို့အလုတ်သမားရေးလှုပ်ရှားသူတွေကပြောပါတယ်။စီးပွားရေးတိုးတက်ဖွံ့ဖြိုးဖို့အတွက်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအလုတ်သမားတွေရဲ့လုံခြုံမှုနဲ့ရပိုင်ခွင့်သာအရေးပါတာမဟုတ်ဘဲလာရောက်ရင်းနှီးမြှုပ်နှံသူတွေအတွက်ပါလုံခြုံစိတ်ချမှုရှိစေဖို့ဒေါန်ဆန်းစုကြည်ရဲ့အစိုးရတဲ့အဖွဲ့အနေနဲ့လူမှုရေးနဲ့အလုတ်သမားရေးဥပဒေဆိုင်ရာပြုပြင်မှုတွေလုပ်ဖို့အတွက်လိုနေပြီဆိုတာပြသနေတယ်လို့လည်းအကဲခတ်တွေကထောက်ပြကြပါတယ်
တော်ခင်မျိုးတဲ့ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့တင်ဆက်ပေးမှာတော့ရမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေတင်မှာမြန်မာအစိုးရနဲ့ NCA အပြစ်ခတ်လက်မှတ်ရေးရဲစဲဖို့လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားအင်္ဂါနေ့ကရမ်းပြည်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အခုလိုတိုက်ခိုက်လာတာဟာကြောက်မဲတီဘောဒေသတွင်မှာလက်နက်ကင်ဖွဲ့တွေကိုရှင်းထုတ်ဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆတဲ့အကြောင်း RCSS တာဝန်ရှိသူတွေကပြောပါရယ်လက်ရှိတိုင်းရင်းသားဒေသမှာထိုးစစ်ဆင်နေတာဟာလက်ရှိဖော်ဆောင်နေတဲ့ညီညာရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့လည်းတိုင်းရင်းသားလက်နက်ကင်ဖွဲ့ခေါင်းဆောင်တွေကပြောကြပါရယ် BOE ထိုင်းချီစိုက်တရင်တော့ကိုနိုင်ကွန်းအင်တရင်ပြပို့ထားတာကိုနားဆင်ကြပါခင်ဗျာ
Shambi name your wine, the bomb unit, down by Shambi Tamro, Chibuya, O Muchia, Osu, Lemonsu Taskangu, Yamatam Rogani, Menega, Wayan Taka Kerelu, as the asset SSC, Yokuya, Pumuji singing up your ware.
The Mania Dibo, Mono, Janado, the O Muchia, Osu Makita Kibare, Taipoera, Nanani Sara, Nani Chana, Lama, Nene, Nin Tetwa, the Bo, Shibare. Sa, Tata did jump me, let out come, no. Kamaya, Nadunyanye, Kalaya, Nilinye, who bound the Sitanga, Nadu, Winta Chibale. General Pegaro, Chicken Mutin, and she will tear the who are meeting the Yasuin, the Tamar Pegaro, Nene, Chikanyari, or Yare, the Janet, the Chad, the Lucia, Lenetaya Mita, General Pega, Pensia Mida, the Shide, or Edo the Janet. I going at General Queen Pibale, Queen Joma.
တယ်လို့ဖြစ်ပေါ်တဲ့တိုက်ပွဲမှာမြန်မာသမ္မတဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ဒုဗိုလ်မှူးကြီးစိုင်းငင်းကပြောဆိုခဲ့ပေမဲ့တီချာတီမပြုတ်နိုင်သေးပါဘူးမြန်မာသမ္မတကလည်းခုလိုတိုက်ခိုက်လာတာဟာဒီဘောမျိုးတွေကအုံမှုထန်ဆန့်ပါခါဒေတာတွေမှာလက်နက်ကန်ဖွဲ့တွေကိုရှင်းထုတ်ဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆကြောင်းဒုဗိုလ်မှူးကြီးစိုင်းငင်းကပြောပါတယ်ကျွန်တော်တို့သိရတဲ ဒီလိုတိုက်ပွဲဖြစ်ပွားရနေရာမှာမြန်မာတပ်မတော်ဘက်ကအင်အားဖြည့်ထားပြီးထန်ဆန့်ပတ်ခါစတဲ့နေမျိုးတွေမှာလည်းအနီးကစစ်ရေးသိမ်းမှနေဆဲအခြေအနေမှာရှိနေပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကနေတရင်ထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။
တိုင်းဒေသနဲ့ကရင်ဖွဲ့တွေအနေနဲ့တမ္မထားတဲ့နေရာမှာနေထိုင်သွားလာရင်တိုက်ပွဲဖြစ်စရာမရှိဘူးလို့မြန်မာတပ်မတော်ကြီးရည်လေးညှိနှံကိုယ်ကဲရေးမှုဗိုလ်ချုပ်ကြီးမြတ်သွန်းဦးကသတင်းမီဒီယာတွေကိုပြောခဲ့ပါတယ်။သူတို့အနေနဲ့ကသူ့နေရာနဲ့သူနေတယ်လက်နက်ကိုင်ဆိုင်ပေါ်လာမှုတွေမရှိဘူး။သွားခဲ့လို့ရှိရင်လည်းကျွန်တော်တို့စီမှာသတင်းပို့တယ်။သွားခွင့်ရှိတဲ့နေရာကိုသွားတယ်။စ
ye pija ye to tara for pipi, name ye dira tama ye kesa yadugo, soon ye tara machi debulo, as you assert SSC, Pyokoya, Tubu Muji singing up your bar.
Someone in his Bama Tibia would Tamara machi de go nale bulaku, the neighbor at the bob, a man so, Kimaro Dina neighbor, a dequima neighbor, dipema neighbor, so they are winning Tamara machi de Ubia, a kesa. The boa Ubama Tian in his Blua Mules, what I want, they be a prince of Mumshi de Ubia.
Yamatamroni, Nabia and see a poor boy, Sakai Lara.
Let's see,
အဟန်တာအနောက်ဆက်ဖြစ်စီတာပေါ့နော်အစီအစအစစီကမြန်မာဆိုရနဲ့တနင်္ဂနွေလို့ပြခန့်ရစေးရေးစာချုပ်အစီလက်မှတ်ရည်သူထားတဲ့တိုင်းဒါလက်နက်ကန်ဖွဲ့ရှိဖွဲ့မှာပါဝင်နေပြီမြန်မာတပ်မတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာမကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားနေပါတယ်မြန်မာဆိုရအနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်သက်ရာစုပင်လုံးညီလာခံကိုကျင်းပနိုင်ဖို့ဆ mood, pinans or pip one is a pipare. Tying the lenaga and put in it, Tazet Yasu Pinlo Nilagan, Tayan Budwe, and see the bodus are Joe Lama Yidu Yama Pipi. Let she shammy name your wife must see it in money, Zapo Chide, Gugan Tapue, Tambalan Tapue, Yakitamro Puddin in it, Lama Yidu Yima, Ganta Chin Kaniabare. The don't point in it, Lenaga and Lansin, Solo Jan, the Bora Topia Mesuye, and see Lama Tusiam Luve, Nazet Yasu Pinlo Nilagan, Tayan Nibu, a poo Yishi Melule.
တော့ရှင်များရှင်မြမဆိုးရကငင်းငင်းညီလာခံတရဲ့ကျင်းပဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာပဲတိုင်းဒေသလက်နက်ကင်တက်ဖွဲ့ဝင်တဲ့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်တက်တလို့တိုက်ခိုက်မှုတွေကြောင့်ငင်းငင်းရေးဆွေးနွေးမှုရဲ့အစီအစဉ်တွေကိုဘယ်လောက်ထိရိုက်ခတ်လာနိုင်ပါသလဲမကြခင်ကျင်းပဖို့စီစဉ်ထားတဲ့20ရာစုပင်လုံးညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတ ထားအမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့အထက်မှန်ပြီးတော့တိုက်တွန်းပေးရစေခင်ဗျာ။ခုဆက်ပြီးပြောပြချင်တာကတော့နိုင်ငံတကာအမျိုးသမီးများနေ့အကြောင်းပါဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုံးနဲ့အညီမြန်မာအမျိုးသမီးတွေရဲ့စီးပွားရေးစွမ်းဆောင်ရည်တိုးတက်မြင့်မားလာအောင်ကြိုးပမ်းကြဖို့နဲ့ဒီလိုကြိုးပမ်းရမှာစိတ်သက်တည်းအဓိကပြောင်းလဲလှုပ်ဆောင်သွားရမယ်အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားမှာပြောဆိုသွားပါတယ်2030ခုနှစ်မတိုင်မီရည်မှန်းချက်ထားပြီးတော့အမျိုးသားတွေနဲ့ဒန်းတူအမျိုးသမီးများလုပ်ငန်းခွင်မှာနေရာရရှိဖို့အတွက်အပြောင်းအလဲတွေဖော်ဆောင်ကြဖို့ဆိုတဲ့ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုဒ်အတိုင်းရည်မှန်းချက်ပြည့်မီဖို့ကတော့မြန်မာနိုင်ငံအနေနဲ့အများကြီးစူးစမ်းရအောင်မယ်လို့အမျိုးသမီးရေးနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ပြည်စုံကိုတော့စုံစမ်းမေးမြန်းထားတဲ့မက်ကင်ဖြူထွေးကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့ဆောင်ပုဒ်မှာ2030ခုနှစ်အမီအမျိုးသမီးတွေကိုအမျိုးသားတွေနဲ့တန်းတူကမ္ဘာလုပ်ငန်းခွင်မှာနေရာရလာတဲ့အထိအပြောင်းအလဲတွေဖော်ဆောင်ဖို့တိုက်တွန်းထားပါတယ်။ဒီဆောင်ပုဒ်နဲ့အညီမြန်မာနိုင်ငံမှာလည်းအမျိုးသမီးတွေရဲ့စီးပွားရေးစွမ်းဆောင်ရည်တွေတိုးတက်မြင့်မားလာအောင်ကြိုးပမ်းကြဖို့နဲ့ဒီလိုကြိုးပမ်းကြတဲ့နေရာမှာစိတ်သက်တွေကိုအထူးကပြင်ဆင်သွားဖို့အရေးကြီးတယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတိုက်တွန်းခဲ့တဲ့အကြောင်းပေါ်ထူးနေကနေပြီးတော့မှကျင်းပတဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့ညီမချင်းမြန်မာအဖွဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ်
ဒီနှစ်ကတော့သူ့အနေနဲ့အမျိုးသမီးစတီရဲ့စီးပွားရေးစွမ်းဆောင်မှုကိစ္စမှာအဲ့ဒါကိုအဓိကထားပြောသွားပါတယ်အမျိုးသမီးတွေစွမ်းဆောင်မှုမြင့်တင်လာတဲ့အတိုင်းပြည်ရဲ့တိုးတက်မှုရှိလာမယ်တစ်ချိန်တည်းမှာငြိမ်းချမ်းရေးအတွက်လည်းအထောက်အကူဖြစ်မယ်ဆိုတဲ့အကြောင်းအရာတွေသူပြောသွားတယ်ဒီစီးပွားရေးစွမ်းဆောင်မှုလုပ်ပြီးတော့လူမှုရေးကိစ္စတွေလှုပ်ဆောင်မယ်ဆိုလို့ရှိရင်အတတ်နဲ့ပြပူးပေါင်းပြီးလှုပ်ဆောင်လို့ရှိရင်ဒါကတိုင်းပြည်ရဲ့အကျိုးရှိရဲ့ဆိုတဲ့အချက်နောက်တစ်ခုကတော့အဓိကဒါတွေကအကြောင်းနဲ့ပို့လို့အဲ့လိုပြောင်းလဲမှုရှိတယ်ပြောင်းလဲမှုကအဓိကစိတ်တက်ပြီးဖြစ်တယ်အဲ့တော့စိတ်တက်ပြီးကအမျိုးသမီးတွေကိုလည်းပြောင်းလို့ဆိုအပ်လို့အမျိုးသားတွေဘက်ကလည်းပြောင်းလဲဖို့လိုအပ်တယ်အမျိုးသမီးတွေပါဝင်မှုကိုပူဇော်ပေးပြီးမယ်အမျိုးသားတွေရဲ့ပါဝင်မှုကိုလည်းရှော့မချစေခြင်းမျိုးဆိုတဲ့စကားကိုတော့သူရှင်းပြသွားတာဖြစ်ပါတယ
်ဒီနေ့နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုံးတဲ့အညီဟိမန့်ချက်ပြည်မီအောင်မြန်မာနိုင်ငံအနေနဲ့လိုက်ပါဆောင်ရွက်ဖို့ကတော့အများကြီးစူးစမ်းရအောင်မှာဖြစ်တယ်လို့အမျိုးသမီးရေးလှူရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Triangle Women အဖွဲ့ကမှတ်ခင်လေးကပြောပါတယ်
ဒီမှန်ချက်ပြည့်မြင်ဖို့ကတော့ကျမတို့ကလုပ်ဖို့ကတော့တော်တော်လေးကိုမှကြိုးစားမယ်အနေထားလို့မြင်တယ်။ဘာလို့လဲဆိုတော့ကျမတို့ကလူတွေကညံ့လို့လားဆိုတော့မဟုတ်ပါဘူး။ကျမတို့ဒီလူတွေကြိုးစားခွင့်အရေးချင်းကိုပြန်ခွင့်နောက်ပြီးတော့လုတ်ကင်နိုင်မဲ့ဥပဒေအမူဝါဒဒါတွေကကျမတို့မှအထင်သင့်ရှိမနေဘူးနိ။ဆင်းလင်းရှိမနေတဲ့အခါကျတော့ဒါတွေပါအစအဆုံးအကုန်လုံးလုပ်ရမှာဖြစ်တဲ့အတွက်ဒီ73နှစ်အတွင်းမှာမျိုးသမီးတွေအတွက်စီးပွားရေးပိုင်းကမချိုးတိုးတက်မှုဆိုတဲ့ဟာကတော်တော်လေးတော့ပါချင်တယ်ခက်ခက်ခက်ခက်ဖြစ်အောင်လို့ထင်တယ်ဒါပေမဲ့အခုမျှော်လင့်ချက်ရှိတာကတော့လူကအဓိကပဲလေဆင်မမဆိုလူကအဓိကပဲဖြစ်တဲ့အတွက်ကျမတို့မှာစူးစမ်းချင်တဲ့စိတ်အပြင်းထန်လေးတွေအဒီဟာကိုရဖို့ပို့ပြီးတော့ဟိုကြီးစက်လေးလေးမြန်ဆန်လေးလို့ပဲကျမတို့ယူဆပါတယ်
ဆိုရရဲ့ပူပေါင်းပါဝင်မှုနဲ့မျိုးသားမျိုးသမီးအားလုံးနဲ့တွဲပြီးအတူပြောင်းလဲခြင်းနဲ့စိတ်နဲ့အပြောင်းလဲကိုဖော်ဆောင်ရမှာဖြစ်ပြီးတော့ဒီလိုမှမဟုတ်ရင်တော့ရည်မှန်းချက်အတိုင်းပြောင်းလဲဖို့ဆိုတာမလွယ်ဘူးလို့ဦးအောင်မျိုးမင်းကပြောပါတယ
်စိတ်တော့မလွယ်ဘူးခင်ဗျစိတ်တော့ဖြစ်လာနိုင်တယ်ဒါပေမဲ့ဘလောက်ထိလုံနိုင်မလဲအစိုးရကဘလောက်ထိပူပေါင်းမလဲလူတွေကဘလို့ကြောင်းကြမလဲကြောင်းတဲ့နေရာမှာအမျိုးသမီးတွေကိုယ်တိုင်ကလည်းစွာအမြင့်တင်မှုလိုအပ်တယ်လို့အမျိုးသားတွေကလည်းဒီချက်တွေကိုနားလေလက်ခံသဘောပေါက်ပြီးတော့ဝိုင်းဝန်းကူညီဖို့အမျိုးသားတွေကလည်းကြောင်းလဲဖို့လိုအပ်နေတော့ပါပဲ
ပေါ်ထူးနေကနေပြီးတော့မှချင်းပါတဲ့နိုင်ငံကအမျိုးသမီးများနေခန္ဓာကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကကြီးမှုချင်းပါခဲ့တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မိန့်ခွန်းပြောခဲ့တယ်လို့လူကယ်ပြန်ဝင်ကြီးလည်းတက်ရောက်စကားပြောပါရယ်။လိမ္မဲဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်အမျိုးသမီးတွေနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်မှုတွေပပျောက်စေဖို့အတွက်ဥပဒေတွေပေါ်ပေါက်လာအောင်ဝင်ကြီးဌာနအနေနဲ့ဘာတွေလှုပ်ဆောင်နေလဲဆိုတာနဲ့အမျိုးသမီးတွေရဲ့ဘဝမြင့်တင်နိုင်ဖို့အတွက်အမျိုးသားအဆင့်စီမံကိန်းတွေချမှတ်လှုပ်ဆောင်နေတာအပါအဝင်ဝင်ကြီးဌာနရဲ့အမျိုးသမီးရေးရာဆောင်ရွက်ချက်တွေကိုလူကယ်ပြန်ဝင်ကြီးကပြောသွားပါရယ်။အင်းဝင်အချမ်းဖတ်မှုလိမ္မိုင်းဆိုင်ရာစော်ကားမှုခွဲခြားဆက်ဆံမှုတွေအပါအဝင်မျိုးသမီးတွေအပေါ်အချမ်းဖတ်မှုတွေပပျောက်စေရအတွက်အသိပညာပေးဆွေးနွေးပွဲတွေစာအုပ်မိတ်ဆက်အခမ်းအနားတွေကိုလည်းမနေ့ကကျင်းပခဲ့ကြပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်။လိုင်းဒိုမီတာ32 40တို့အပြင်လိုင်းလိုက်မီတာ190ကနေတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
Oh, I didn't say it's harmonious. This is the problem.
ဒါကတော့မြမကြီးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်ဥကြော်စံသားကတင်ဆက်ပေးထားပါတယ်။နားဆင်ပါခင်ဗျာ။
ကူကံပြန်လဲသင်ပရေးကိုတရုတ်ဘာကြောင့်မရွေးချယ်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ Global Times သတင်းစာထဲမှာဒိန်ကန်ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေဖြစ်လာပြီးကူကံကိစ္စဟာအထူးဆိုရင်ရာဖြစ်နေပါတယ်။ဒီပြဿနာကိုနားလည်ဖို့အတွက်တရုတ်ပြည်သူ့သမ္မတနိုင်ငံရဲ့ပထမမျိုးဆက်ခေါင်းဆောင်တွေဘယ်လိုလုပ်ခဲ့တယ်လဲဆိုတာကြည့်ဖို့လိုပါတယ်။1985မှာမြန်မာနိုင်ငံကို British သိမ်းတော့ကူကံဟာတရုတ်လက်အောက်ခံမှာ British တွေကတရုတ်ဆိုရစီကအထမသိမ်းယူသွားခဲ့တာပါ။ဒီကနေ့အထိအဲ့ဒီမှာနေထိုင်ရသူတွေဟာတရုတ်ပြည်သူအများစုလိုပဲဟန်တရုတ်လူမျိုးတွေဖြစ်ပါတယ်။မြန်မာနိုင်ငံတည်းကကိုယ်ပိုင်အုပ်ချုပ်ရေးဒေသဖြစ်နေပါပြီ။1950ပြည့်မှာတရုတ်မြန်မာနယ်စပ်ညှိနှိုင်းတဲ့အခါကိုကန်းဟာအငင်းပွားစရာဖြစ်လာပြီးတရုတ်ကအဓိကလိုက်လျောမှုတရက်အနေနဲ့ကိုကန်းကိုမြန်မာဘက်ပေးလိုက်ပါတယ်။ဒီလိုပေးလိုက်ရတာဟာတရုတ်နိုင်ငံအတွက်ကြီးမားတဲ့ဆန်းစုံမှုတရက်ဖြစ်တယ်လို့တရုတ်လူမျိုးအများအပြားဒီကနေ့အထိယူဆနေကြဆဲပါ။ခရိုင်းမီးယားကိုရုရှားသိမ်းတယ်လို့ကိုကန်းကိုပြန်လည်သိမ်းဖို့တောင်းဆိုနေကြတာလည်းရှိပါတယ်။ကူကန်လက်နက်ကင်သဘုံတချို့ကလည်းဒီလိုသဘောထားမျိုးရှိကြပါတယ်။မြန်မာစစ်တပ်ကိုအတိုင်းတိုက်ဖို့တရုတ်စစ်တပ်အကူအညီကိုတောင်းခံနေကြပါတယ်။1950ပြည့်မှာတရုတ်ဟာအမေရိကန်ပြည်ထောင်စုရဲ့တားဆီးပိတ်ပင်မှုခံနေရခြင်းဖြစ်ပါတယ်။အဲ့ဒီအချိန်မှာမြန်မာဟာအမေရိကန်နဲ့စီးရဲသဘောတူညီစာချုပ်ချုပ်ဆိုပြီးအမေရိကန်စီကစစ်ဘက်အကူအညီတွေရယူနေပါတယ်။ KMT တရုတ်ဖြူတပ်အကျဉ်းအကျံတွေမြန်မာပြည်မြောက်ပိုင်းကနေခုခံဖို့ကြိုးစားခြင်း။အိန္ဒိယကလည်းတရုတ်နဲ့ရင်ဆိုင်ဖို့မြန်မာကိုဇက်တိုက်လှုံ့ဆော်နေတာပါတရုတ်မြန်မာနယ်စပ်ပြဿနာပြည်လည်မှုကြောင့်ဒေသတွင်းတင်းမာမှုရောပါသွားသလို KMT တရုတ်ဖြူအကျဉ်းချံနှိမ်နင်းတဲ့ကိစ္စလည်းအထောက်အကူဖြစ်စေခဲ့ပါတယ်တရုတ်အိန္ဒိယစစ်ပွဲအတွက်လည်းအဓိကလိုအပ်နေတဲ့ထောက်ခံမှုကိုရရှိခဲ့ပါတယ်မြန်မာနဲ့နယ်စပ်ပြဿနာကိုဆွေးနွေးညှိနှိုင်းဖြေရှင်းနိုင်တဲ့အတွက်ကြံအိန္ဒိယနိုင်ငံတွေနဲ့အလားတူနယ်စပ်ပြဿနာကိုဖြေရှင်းဖို့တရုတ်နိုင်ငံအတွက်အစဉ်လာကောင်းတရားလည်းဖြစ်စေခဲ့ပါတယ်ထို့စဉ်ကတရုတ်ဝန်ကြီးချုပ်ချူရင်လိုင်းကတရုတ်မြန်မာပြဿနာပြည်လည်တဲ့အတွက်တရုတ်အပေါ်ပြည်ပဖိအားရောပါသွားစေနိုင်မယ်လို့ပြောခဲ့ပါတယ်။ငင်းညံစွာအတူရှင်တွဲနေထိုင်ရေးအောင်မြင်ပြီးတရုတ်ပြည်ကိုပြည်ပကျူးကျော်မှုဝန်ရံပိတ်ဆို့မှုတွေကိုဖယ်ရှားနိုင်လိမ့်မယ်လို့ဆိုခဲ့ပါတယ်။ဒါပေမဲ့ထိုချင်းကဖြစ်နေတဲ့နိုင်ငံတကာအခင်းအကျင်းကြောင့်ဒီမျှော်လင့်ချက်တွေမအောင်မြင်ခဲ့ပါဘူး။တရုတ်ဟာအစ်တောင်အရှာနဲ့တောင်အရှာဒေသမှာကွန်မြူနစ်လှုပ်ရှားမှုကိုတိုက်ရိုက်ရောစော်ဝိုက်တဲ့နည်းနဲ့ပါအပြစ်တင်ခဲ့ပါတယ်။ဒါကြောင့်ကူကန်လွတ်မြောက်ရေးလက်နက်ကိုင်အင်အားစုတွေလည်းပေါ်ပေါက်လာခဲ့ပါတယ်။1988မှာပြုပြင်ရေးနဲ့တကားဖွင့်ဝါဒစတင်ကျင်းပလာပြီးတဲ့နောက်ဒီလိုမိစားတစ်ဖက်ရင်ဖုတ်တစ်ဖက်မူဝါဒကိုတရုတ်ကပြန်ပြင်ခဲ့ပါတယ်။ကောင်းဆောင်ကြီးဒင်းချောက်ပင်ဟာအစ်တောင်အရှာဒေသတွေခရီးထွက်ပြီးတဲ့နောက်ဒေသတွင်းကပင်လယ်ရာချတရုတ်တွေတရုတ်ပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးကူညီခဲ့ကြပါတယ်။အခုတရုတ်ပြည်ဟာကမ္ဘာပေါ်မှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်ပြီးနေဆက်ဒေသနဲ့တကွာအလုံးဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးဇုံဖော်ဆောင်နိုင်တဲ့အခွင့်အလမ်းတွေလည်းပေါ်ပေါက်နေပါတယ်။တရုတ်ဟာရုရှားမဟုတ်ပါဘူး။ရုရှားကလည်းနမူနာယူမှာမဟုတ်ပါဘူး။ကူကန်ဟာမြန်မာနိုင်ငံရဲ့အစိပ်ပိုင်းတစ်ခုသာဖြစ်ပါတယ်။ကူကန်မှာဖြစ်နေမှုတွေဟာမြန်မာနိုင်ငံရဲ့စီရင်ပိုင်ခွင့်နဲ့သက်ဆိုင်ပါတယ်။ဒေသခံတွေဘဝနေရေးအဆင်ပြေတွတ်တက်နေသရွေ့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဖွံ့ဖြိုးရေးကိုအထောက်ပံ့ဖြစ်စေမှာပါ။ကူကန်ကိုတရုတ်ကသိမ်းလို့ကူကန်ပြဿနာပြည်လည်သွားမှာမဟုတ်ပါဘူး။တခြားအိန္ဒိယနိုင်ငံတွေစီကပါကူးဆက်သွားနိုင်ပါတယ်။ကူကန်လူမှုလုံခြုံရေးကိုတရုတ်ကတော့လျှို့ဆုမထားပါဘူး။အခြေအနေတင်းကျင်းအောင်စန္ဒမန်နီနိုင်ငံရေးနည်းနဲ့အစွမ်းကုန်ကြိုးစားသွားမှာပါတရုတ်ရဲ့အထူးအဆုံးအထောက်ပံ့ကတော့အေးအေးချမ်းချမ်းနဲ့တိုးတက်ဖွံ့ဖြိုးရေးကိုဥတည်ဆောင်ရွက်ဖို့ပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာကိုကန်ပဋိပက္ခနောက်ွယ်က ekwe ni do jin jin phit sin so ra khong sin ne di era di ma lowe wang yit da tha da wo le thon nout tin pya lo ba de di la aso bain pilu kha da UNFC kho nyin nyu do tai yin da federal council ye guz le ne su ya nyin jin yi guz le ro twi sum kwe ma dong san su ji ga ku gan tat phwe AA ya khain tat phwe TNL le do ko 21 ya su pin lung tat khwin pyu me lo su kha ba de da ba ဘုဂျုံ ဒီ မြထွန်းဦးကတော့ဒီသုံးဘွဲကိုညဉ့်ညံ့ရေးဖြစ်စဉ်နဲ့ပါဝင်ခွင့်မပေးဘူးလို့ဖေဗရူလာ28ရက်နေ့သတင်းစာရှင်းလင်းမှာပြောကြားထားတာပါဒီလိုပါဝင်ခွင့်မပြုဘူးဆိုပြီးမြန်မာဘက်ကတပ်ဖွဲ့တွေအများအပြားချထားလာလို့တနင်္လာနေ့ကလောက်ကင်ကိုဝင်တိုက်ရတယ်လို့ကုကန်တပ်ဖွဲ့ကဆိုပါတယ်ယူဒီဘလျူးအက်စ်ဝါတပ်ဖွဲ့ကလည်းတိုင်းရင်းသားလက်နက်ကင်တွေ
ချင်းညာမှညဉ့်ညံ့ရေးဆွေးနွေးပွဲလက်ခံမယ်လို့ဆိုပါတယ်တိုင်းရင်းသားတွေကတော့ဒါဟာစစ်တပ်သည်ပြတ်တတ်မှုမရှိတဲ့ NCA ကိုလက်မှတ်မထိုးထိုးအောင်တိုင်းရင်းသားတွေဘောထိုးစစ်ဆင်နေတယ်လို့ယူဆနေကြောင်းညှိတာထားပါတယ်ခင်ဗျာကျွန်တော်ဒီနေ့မီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဥကြောတန်တာတင်ပြပေးခဲ့တာပါအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်းတို
ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
living hand to mouth
ဖြစ်ပါတယ်စာလုံးပေါင်းက L I V I N G living က L I V E live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် H A N D hand ကလေ T O 2ကမှာ M O U T H mouth ကပါစားဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝယတ္တိတာလက်ကဏ္ဍပါဇာဆိုပြီးတော့အဓိပ္ပာယ်ရပါတယ်။ဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်။လူတွေကစီးပွားပြက်သိကျက်တဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ပါဇက်ထဲတန်းထည့်ရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တနေ့လုံးမှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေး3ယောက်ရှိတယ်ခင်မွန်းဖြစ်သူကလည်းမကြသည်မိကပဲအလုပ်ပြုတ်သွားခဲ့တယ်ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ထိပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
ဒီနေ့တော့မှဒီနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့ American Indian တုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်မြန်မာပြည်သုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံမှာ NLD အစိုးရနဲ့စစ်တပ်ကြားဆက်ဆံရေးခဏခဏဖြစ်နေတဲ့အတွက်ဒေါ်အောင်ဆန်းစုကြည်ဖို့တတိထားပြီးတော့ရှောက်လှမ်းနေရပါတယ်။ဆိုပြီးတော့မြန်မာပြည်ကျွမ်းကျင်သူပမောက္ခဒေါက်တာ David Steinberg ကသုံးသက်ပါတယ်။အဲ့ဒါဆိုရင်မြန်မာစစ်တပ်ဟာဒီမိုကရေစီဖော်ဆောင်ရေးမှာအဟံအတားဖြစ်နေပါသလား။ဥကြောဇန်တာကပမောက္ခဒေါက်တာစတိုင်ဘတ်နဲ့တွေ့ဆုံဆွေးနွေးတင်ပြထားတာကိုအခုတစ်ပတ်နားဆင်နိုင်ကြပါပြီခင်ဗျာ
Professor Steinberg မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအတွက်စစ်တပ်ဟာအမှန်တကယ်ပူပေါင်းဆောင်ရွက်နေတယ်လို့ထင်ပါတယ်ခင်ဗျာ
Democratization is a very loaded word. The military never agreed to democratization. They agreed to discipline.
Democracy ဖော်ဆောင်ရေးဆိုတာအင်မတန်ရှုပ်ထွေးတဲ့စကားလုံးပါ။စစ်တပ်ဟာဒီမိုကရေစီဖော်ဆောင်ရေးကိုဘယ်တော့မှသဘောမတူပါဘူး။ဒီမိုကရေစီပေါ့မော့အောင်မြင်ရေးကိုစီးကန်းနဲ့ထိန်းချုပ်ဖို့လိုလားပါတယ်။ဒါကထူးကြပါတယ်။တနည်းပြောရရင်ပြုပြင်ထားတဲ့ဒီမိုကရေစီပုံစံမျိုးပါ။လူအများကိုကိုယ်စားပြုတဲ့စနစ်ပါ။သိကောင်းပါတယ်။အလုပ်ဖြစ်နေတယ်ဒါပေမဲ့ပြည်စုံတဲ့ဒီမိုကရေစီမဟုတ်ပါဘူး။စစ်တပ်ကအရေးကြီးတဲ့ဝန်ကြီးဌာနတွေနဲ့အောက်ခြေအုပ်ချုပ်ရေးကိုချုပ်ကန့်ထားလို့ဖြစ်ပါတယ်။ဆိုတော့အရသာတစ်ပိုင်းစစ်တပ်ပိုင်းအုပ်ချုပ်ရေးဖြစ်နေပါတယ်
။ ဒါကိုကောင်းတယ်ဆိုတော့ဒီမိုကရေစီနဲ့စစ်တပ်ဆိုတာကပြည်ထောင်စုတန်တလန်ပါခင်ဗျာအဲ့တော့ဒီဆက်ညှိမှုတစ်ခုကိုသဟဇာရဖြစ်အောင်ပေါင်းစပ်နိုင်ပါမလား
Oh, I didn't say it's harmonious. This is the problem. I mean, there are a certain degree of tension between the civilians and the military.
သဟဇာရဖြစ်တယ်လို့ကျွန်တော်မဆိုလို့ပါဘူး။ဒါဟာပြဿနာပါ။တစ်ဖက်နဲ့တစ်ဖက်ကြားမှာတင်းမာမှုအတော်အသင့်ရှိပါတယ်။ဒါကထင်ရှားပါတယ်။ဒေါ်ဆန်းစုကြည်ဟာဒီနေရာမှာအတင်းဆောင်မဖြစ်အောင်အထူးသတိထားရှောင်လန်းနေရပါတယ်။ပွင့်လင်းသောလူအဖွဲ့အစည်းဖြစ်စေခြင်းနဲ့စန္ဒနဲ့စစ်တပ်နဲ့ပြည်လည်မှုရရှိရေးကြားမှာထိမ့်သိမ့်သိမ့်သိမ့်လုံနေပါတယ်
။ဒါပေမဲ့သူကစစ်တပ်ရဲ့လွတ်ရက်ကိုမဝေဖန်ဘူးဆိုပြီးတော့ဒါဟာအဓိကအဖြစ်အထူးသဖြင့်နိုင်ငံတကာသုံးသပ်သူတွေကပါဝေဖန်နေရတာဖြစ်ပါတယ်ခင်ဗျာ
။ That's part of the problem that there is this She's got to balance it because she wants her administration to do something for the society as a whole.
အဲ့ဒါကပြဿနာပါပဲ။သူကလူအဖွဲ့အစည်းတစ်ခုလုံးအတွက်တတ်နိုင်သလောက်ကောင်းအောင်လုပ်ပေးခြင်းနဲ့ဒီမိုကရေစီလဲရှေ့ဆက်တိုးစေခြင်းနဲ့ဒါပေမဲ့သူကစစ်တပ်ကိုသိမ့်ဝေဖန်နေရင်ဘာမှလုပ်နိုင်တော့မှာမဟုတ်ပါဘူး။စစ်တပ်နဲ့ဆက်ဆံရေးကအစာကတည်းကခဏခဏပါ။သူ့ကိုယ်သူနိုင်ငံတော်ရဲ့အတိုင်ပင်ခံလုပ်လိုက်တာကိုစစ်တပ်ကသိမ့်ကျေနပ်ခဲ့မှာမဟုတ်ပါဘူး။
နောက်တစ်ခုကနိုင်ငံတကာမီဒီယာတွေကဒေါအောင်ဆန်းစုကြည်ပေါ်ပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။မကြသေးမငါဆောင်းပါးတစ်ခုမှဆိုရင်ဒါဒေါအောင်ဆန်းစုကြည်ဟာထူးထူးဖြင့်ဒီရိုဟင်ဂျာမွတ်စလင်တွေကိစ္စနဲ့ပတ်သက်ပြီးတော့မပြောတာဟာဇီယဲဘောက်ကြောင်တယ်လို့တော့ရေးထားတာတွေ့ရပါတယ်။ဆိုတော့ဒီမီဒီယာတွေပေါ်ဆရာကြီးဘယ်လိုမြင်တယ်လဲ။သူတို့ပြောတာဟာဘယ်မလိုက်တဲ့ပြောကြချက်သူတို့မှတော့လော်ဘီလုပ်နေကြသလားဘယ်လိုသုံးသပ်လို့ပါလဲ
။ There's a great deal of international concern for the Rohingya.Period. This is very well known. And there are a lot of myths on both sides.
Rohingya တွေအတွက်နိုင်ငံတကာကအထူးစိုးရိမ်ကြပါတယ်။ဒါကသိထင်ရှားပါတယ်။ Rohingya ရေးမှာတကယ်လက်တွေ့မကြပဲပြောနေတာနှစ်ဖက်စလုံးမှာရှိပါတယ်။ဒါပေမဲ့ Rohingya တွေဟာအရှိအာရှမှာအကြီးမားဆုံးအခက်အခဲကြုံနေရတဲ့သူတွေပါ။ကမ္ဘာကသူတို့အပေါ်စာနာမှုတွေအများကြီးရှိပါတယ်။ဒီနေရာမှာဒေါအောင်ဆန်းစုကြည်ကစစ်တပ်ရဲ့လှုပ်ရက်ကိုမဝေဖန်ပါဘူး။အကြမ်းဖက်မှုကိုမလိုလားဘူးစန့်ကျင်တယ်လို့ပဲပြောပါတယ်။ဒါဟုနိုင်ငံတကာအတိုင်းဝိုင်းကမကျေနပ်ပါဘူး။နိုင်ငံတကာကဓာတ်ထက်အများကြီးပိုပြီးမျှော်လင့်နေကြတာပါ။ပြည်တွင်းကလည်းအများကြီးမျှော်လင့်ထားပါတယ်။ဒေါ်ဆန်းစုကြည်အဖို့ကြီးမားတဲ့ဘေးကျန်းနှံကျက်အခြေအနေပါ
။ဆိုတော့ဒီကိစ္စမှာရှေ့အလားလာဘယ်လိုမြင်ပါလဲ
။ Well the question will be whether the military really wants is willing to work on a peace process the minority
မီးစရာကစစ်တပ်ဟာတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကို2020မတိုင်ခင်ထိထိရောက်လှုပ်ချင်ရဲ့လားဆိုတဲ့ကိစ္စပါ2020ရွေးကောက်ပွဲအထိဒီတိုင်းပဲမျှော်ထားခြင်းသလားအဲ့ဒီအခါမှာဒေါ ን ဆန်းစုကြည်ကအသက်ရွယ်ကြောင့်ဆက်ပြီးရှင်ပြိုင်ခြင်းမှရှင်ပြိုင်မယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီနေရာကိုစိတ်ဝင်စားတဲ့အရေးအယောင်တွေတွေ့နေရပါတယ်စံခိုင်ဖုံပြိုးကြီးကသူ့ကိုရွေးလာမလားမသိနိုင်ပါဘူးဒါကကျွန်တော်ခံမှန်းချက်ပါ
ပြည်ကရေဖေဗရူလာ29ရက်နေ့တုန်းကစစ်အရာရှိရုံနဲ့တည်ဆုံတဲ့နေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးချယ်ခံအစိုးရဟာသူ့ပါတီမူဝါဒရည်မှန်းချက်အတိုင်းအကောင့်ထဲဖော်နေတယ်ဒါမအောင်မြင်ပြည်သူကကြိုက်မှာမဟုတ်ဘူးဒီမိုကရေစီဟာထင်လောက်ရှိဖို့မတူဘူးဖြစ်နေတယ်သူတို့စစ်တပ်ကတော့လုံခြုံရေးသာမကဘူးဒါစစ်တော်သယံဇာတခိုးထုတ်တာကအစအကုန်လုံးကိုတာဝန်ယူထိန်းသိမ်းထားတယ်လို့ပြောတော့ပါတယ်ဒါကိုတချို့ကသူဒီဒီမိုကရေစီအင်အားစုကိုပုတ်ခတ်ပြီးတော့စစ်တပ်ကိုသာလျှင်ရှင်းတန်းတင်ပြောနေရဲဆိုပြီးသုံးသပ်ကြပါတယ်ဘယ်လိုသဘောပါလဲ
Well I think that is an oversimplification I mean the military is let's say defending the country whatever although
ဒါရောဗျာနည်းနည်းခြေကားရရောက်ပါတယ်စစ်တပ်ဆိုတာတိုင်းပြည်ကိုကာကွယ်ရမှာပါပဲပြည်တွင်းရံပဲရှိပါတယ်အခုပြည်ပအန်ဒီရဲ့တစုံတရာရှိတယ်လို့ကျွန်တော်မမြင်ပါဘူးဘယ်နိုင်ငံမှာပဲဖြစ်ဖြစ်စစ်တပ်ဆိုတာတိုင်းပြည်အန်ဒီရဲ့ကိုကာကွယ်ရစမြဲပါမဆမ်းပါဘူး NLD ကသူ့မူဝါဒအတိုင်းလုပ်နေတယ်ဆိုတာလဲကျွန်တော်မထင်ပါဘူး NLD မှာ ideology လို့ခေါ်တဲ့မူဝါဒသဘောတရားရည်လို့ရှိတယ်မထင်ပါဘူးမြင်ရတာကတော့ခေါင်းဆောင်မှုကအရေးကြီးတာတွေကိုထိပ်ပိုင်းကအတင်းဆုံးဖြတ်ပြီးအောက်ခြေမှာတိတ်အေးချင်းမပြည့်တဲ့အပိုင်းကလက်တွေ့အကောင့်ထဲပုံနေရပါတယ်ဒါဟာအဓိကပြဿနာလို့ထင်ပါတယ်အုတ်ချုပ်ရေးပြဿနာပါခေါင်းဆောင်မှုပုံစံဟာအထက်အောက် top down ပုံစံဖြစ်နေပါတယ်တိတ်မထိရောက်ပါဘူးစစ်တပ်ကပြောသလို NLD ဟာသူ့မူဝါဒအတိုင်းတကယ်လုပ်မယ်ဆိုရင်နောက်ဆက်ခံမဲ့လူငယ်တွေကိုဒေါ်ဆန်းစုကြည်ကစနစ်တကျပြိုးထောင်ပေးဖို့လိုအပ်ပါတယ်။ဒါပေမဲ့ဒီအုတ်ချုပ်ရေးထိရောက်အောင်မြင်မှုမရှိဘူးဆိုတဲ့ကိစ္စမှာတော့စစ်တပ်လည်းတောင်းဝန်မကင်းပါဘူး။အရေးကြီးတဲ့ဝန်ကြီးဌာနတွေအောက်ခြေအထိအုတ်ချုပ်ရေးတွေကိုစစ်တပ်ကထိန်းချုပ်ထားတာပါ။ဒီဘက်မှာတိုးတက်မှုရှိအောင်သူတို့ကလုပ်ရမှာပါ။သူတို့မှတောင်းဝန်ရှိပါတယ်။
ဒီညမှာဒေါအောင်ဆန်းစုကြည်တို့ဘက်ကတော့မျိုးဆက်တဲ့ခေါင်းဆောင်တွေကိုပြုစုပြောထောင်တာမျိုးမရှိဘူးတစ်ဖက်မှာစစ်တပ်ကတော့အစဉ်အဆက်ခေါင်းဆောင်မှုတွေအစဉ်အဆက်စနစ်တရားလုပ်ထားတယ်ဆိုတော့ဒီတိုင်းသာဆက်သွားရင်ဒီနိုင်ငံရေးအလားအလာဟာဒီမိုကရေစီရေးတဲ့စစ်တပ်ဘက်ကပို့ပြီးတော့လွှမ်းမိုးလာနိုင်တဲ့အခြေအနေဖြစ်လာနိုင်မှာလားခင်ဗျာ
No I don't think it's going towards militarization I think that what you've seen now starting in 2011 but really
စစ်တပ်ကပိုကြီးစိုးလာမယ်လို့တော့ကျွန်တော်မထင်ပါဘူး။ပြန်ကြည့်မယ်ဆိုရင်2017တုန်းကတည်းက2015မှာရှေ့တိုးလာတာတွေ့ရပါလိမ့်မယ်။လူအဖွဲ့အစည်းဟာပုံမှန်ပွင့်လင်းလာတယ်။စစ်တပ်ရဲ့ထိန်းချုပ်မှုမပါဘဲတိုးတက်ထွန်းကားလာတဲ့လူတွေအဖွဲ့အစည်းတွေတွေ့လာရပါတယ်။ဒါပေမဲ့ကန့်သတ်ချက်တွေတော့ရှိနေသေးပါ။ဥပမာတိုင်းရင်းသားတွေ၊ခရီးယန်တွေ၊မွတ်စလင်တွေစစ်တပ်မှာဘူမူးကြီးအထက်အဆင့်ထိရောက်တာမတွေ့ရသေးပါဘူး။ဒါပေမဲ့စီးပွားရေးပညာရေးNGO နိုင်ငံရေးစတဲ့ဘက်တွေမှာပုံမှန်ပွင့်လင်းလာပါတယ်ဒီဘက်မှာမျိုးဆက်သစ်တွေထိထိရောက်ဖြစ်လာခြင်းစစ်တပ်နဲ့ဆက်ဆံရေးလည်းအသွင်ပြောင်းလာပါလိမ့်မယ်အင်ဒိုနီးရှားမှာလည်းဒီလိုပဲဖြစ်ခဲ့တာပါလူအဖွဲ့အစည်းတရက်ကိုညာတွင်းချင်းပြောင်းလဲလို့မရပါဘူးအချိန်ယူရပါတယ
်ဒီညာမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးနည်းနည်းပြန်တောက်ချင်ပါတယ်ဒီရိုဟင်ဂျာမွတ်စလင်ပြဿနာကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာဘယ်လောက်ထိဆိုးဆိုးရွားရွားဖြစ်လာနိုင်တယ်လို့ထင်မိပါတယ်လေ
Yes, I think it will. It is not a problem that will cause internal instability. In other words, it doesn't threaten the state.
ထိကိုက်စေမယ်လို့ထင်ပါတယ်။ဒီပြဿနာဟာပြည်တွင်းတည်ငြိမ်မှုကိုတော့မထိကိုက်စေနိုင်ပါဘူး။နိုင်ငံတော်ကိုချိန်ချောက်နိုင်တဲ့အခြေအနေတော့မဟုတ်ပါဘူး။ဒါပေမဲ့နိုင်ငံတော်ရဲ့ပုံရိပ်ကိုထိကိုက်စေပါတယ
်။နိုင်ငံတကာအထောက်ပံ့ကိုကောပဲလား
။ International reputation of the state, I mean. In other words, as long as the government does not try and deal positively with the Rohingya
နိုင်ငံတကာပုံရိပ်ဂုံသတင်းကိုဆွလို့တာပါတနည်းပြောရရင်အစိုးရအနေနဲ့ဒီပြဿနာကိုအပြုသဘောနဲ့မဆောင်နိုင်ရင်ထိခိုက်နိုင်ပါတယ်စာနာစိတ်နဲ့နိုင်ငံတကာကကူညီတာဟာရိုဟင်ဂျာတွေကိုသာမကဗုဒ္ဓဘာသာဝင်ရခိုင်တွေအတွက်လည်းထိရောက်မှုရှိစေပါတယ်စစ်တပ်ကဒါကိုဖြေရှင်းဖို့ကြိုးစားပါတယ်ရိုဟင်ဂျာတွေကိုဖယ်ထုတ်ပြီးဖြေရှင်းလို့မရပါဘူးဒါဟာမြန်မာလူပေါင်းရဲ့အစိတ်တင့်နေတဲ့ပြဿနာပါကဘာတဝမ်းဖိနှိပ်ခံတွေကိုစာနာစိတ်ရှိသူတွေအတွက်စိတ်ပျက်စရာဖြစ်နေပါတယ
်တကယ်တော့ Professor Steinberg ခင်ဗျာဒီကိစ္စမှာပြည်သူအများစုကလည်းနိုင်ငံတကာနဲ့အမြင်မတူကြဘူးခင်ဗျာအဲ့တော့ Dr. Aung San Suu Kyi အနေနဲ့နိုင်ငံတကာအကြိုက်လိုက်ပြီးလှုပ်ဖို့ဆိုတာရောလက်တွေ့ကြပါရဲ့လား
Yeah it's very yeah it is very difficult that's the problem she has not complained as far as I know about the military actions that took place
မမရေဒါတိတ်ခက်ခဲပါတယ်သူရဲ့ပြဿနာကကျွန်တော်သိသလောက်စစ်တပ်ရဲ့လုပ်ရက်တွေကိုမွေးပါမအောင်ဝေဟင်ကရိုက်ထားတဲ့ပုံတွေအရစစ်တပ်ကအလွန်အကျွံလှုပ်ထားပုံရပါတယ်ဒါပေမဲ့စစ်တပ်နဲ့ဆက်ဆံရေးကအတင်းအဆောင်မခံနိုင်တော့သူကဘာမှမဝေဖန်နိုင်ဘူးဘေးကျန်နေကြပါပဲကျွန်တော်တော့ထွက်ပေါက်မမြင်ဘူးဒီအခြေအနေကိုပြောင်းလဲဖို့မလွယ်ပါဘူးဘိုးချုပ်မွေးမင်းအောင်လှိုင်ပြောသလိုစစ်တပ်ဟာပြည်တွင်းမှာတိတ်အရေးကြီးပါတယ်ဆိုတော့နောက်ဆုံးမှလည်းမဟုတ်ပါဘူး NLD ဟာမျှော်လင့်သလောက်တိတ်မလှုပ်ဆောင်နိုင်ဘူးလို့သူတို့ကမြင်ပါတယ်တစ်ဖက်မှာ NLD ကစစ်တပ်ကိုမယုံပါဘူးပူပေါင်းဆောင်ရွက်မှုကလည်းအထူးသတိထားနေရတဲ့အဆင့်လို့ထင်ပါတယ
်ဆိုရင်စစ်တပ်ဒီဒီမိုကရေစီဖော်ဆောင်ရတဲ့အဟံတာဖြစ်တယ်လို့ညှိနှိုင်းဆွဲလို့ရမလားခင်ဗျာ
No there are stumbling blocks of all kinds military control down to the local level through the administration is a stumbling block the type of management of the NLD and
မရပါဘူးဟန်တားတွေအဖက်ဖက်မှာရှိနေပါတယ်အုတ်ချုပ်ရည်ကိုအောက်ခြေတီစစ်တပ်ကထိန်းချုပ်ထားတာဟာအဟန်တားဖြစ်နေပါတယ်အစိုးရအဖွဲ့ရဲ့စီမံခန့်ခွဲမှုပုံစံကလည်းအဟန်တားတည့်ရပါပဲတိုင်းရင်းသားအင်အားစုတွေဖက်ဒရယ်ကိစ္စနဲ့ပတ်သက်ပြီးသဘောထားကွဲနေကြတာလေအဟန်တားဖြစ်နေပါတယ်စစ်တပ်ကိုကြီးပဲတစ်ဖက်သက်အပြစ်ပြောလို့တော့မရပါဘူးဘယ်ပေါင်းစုံကပူးပေါင်းဆောင်ရွက်မှုမရှိကြရင်တော့ပြဿနာပြေလည်နိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျာ
ဒါကတော့အပတ်စဉ်သတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ဥကြဆန္ဒစီစဉ်တင်ဆက်ထားကြတာပါ။အခုတော့သူယုံကြည်ရာအပတ်စဉ်ခန္ဓာကိုတင်ဆက်ပေးပါတော့မယ်။ဒေါ်ခိုင်ကြော့ကြော့စင်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါ။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကြောင်းလေးတဲ့အခြေအနေကိုကြန့်ခိုင်ပြီးတုံ့ပြန်နိုင်သောစွမ်းရည်အင်္ဂလိပ်လိုဆိုရင်တော့ resiliency လို့ခေါ်တဲ့တတ္တိဟာဘဝမှာအင်မတန်မှအရေးကြီးတယ်လို့ကျွန်မယုံကြည်ပါတယ်။ဘဝမှာအောင်မြင်မှု ရေကိုတွေ့ရမယ်ကြာရှုံးမှုတွေကိုတွေ့ရမယ်ရာရူးတက်တယ်ရာရူးကြတယ်စီးပွားတက်တယ်စီးပွားကြတယ်ချစ်တော်သူနဲ့ရှင်ွဲကွဲရတယ်ချစ်တော်သူနဲ့တေကွဲကွဲရတယ်ဆံမွေးပွဲကြတယ်ဆံမွေးပွဲအောင်တယ်ဒါတွေအကုန်လုံးဟာလောကရန်တရားတွေပါလောကရန်တရားတွေနဲ့ရင်ဆိုင်ရတဲ့အခါမှာဘလို့ပြန်လဲပြီးတုံ့ပြန်ကြမလို့ရာဘာကွင်းလေးလိုနိုင်လွန်အင်းကြီးသားလေးလိုဆွဲဆောင်လိုက်လို့လည်းမကျေသွားဘူးလုံးချေပြီးချေမွှားလိုက်လို့လည်းမကျင်းသွားဘူးငကိုပုံမှန်အတိုင်းပြန်လဲပြီးယက်တည်နိုင်တဲ့အင်အားယက်တည်နိုင်တဲ့တတ္တိဟာဘဝရဲ့ယက်တည်မှုအတွက်အင်မတန်မှအရေးကြီးပါတယ်ကျမတို့ရင်းနှီးပြီးသားဖြစ်တဲ့ဗီရာလန်ဆိုတဲ့သချင်းလေးတွေဟာလိုပါပဲလှိုင်းတက်လို့ပဲဖြစ်ဖြစ်လှိုင်းကျလို့ပဲဖြစ်ဖြစ်မဗီရာလေးဟာမမြုပ်သွားပါဘူးဘဲအုပ်ကဝင်အကန်လို့ပဲဖြစ်ဖြစ်အုံးလက်ကဆောင်းလို့ပဲဖြစ်ဖြစ်သချင်းရဲ့အဆုံးမှလိုပါပဲအရက်အကန်ခံပြီးတော့မှဒီလောကရဏီကိုခန်းနေရပေမဲ့မဗီရာဟာပန်းပန်လျက်ပါပဲဒီလိုပန်းပန်လျက်ပါပဲဆိုတဲ့အနေအထားရအောင်လောကကြီးမှာဘယ်လိုတုံ့ပြန်မလဲဘယ်လိုရက်တည်မလဲဒီလိုယက်တီနိုင်တဲ့အင်အားယက်တီနိုင်တဲ့တုံ့ပြန်နိုင်တဲ့စွမ်းရည်ဟာလူတိုင်းမှာမွေးရဲနဲ့ပါလာတာပါဥပမာလေးတစ်ခုကျွန်မပေးပြပါစေအာကျွန်မရင်းနှီးရဲမိတ်ဆွေနှစ်ယောက်ထဲမှာနှစ်ယောက်စလုံးသူတို့ရဲ့ကလေးတွေကအကန့်အချောင်းမလှစွာနဲ့ပဲငငယ်ရွယ်နဲ့တိမ်ပါသွားပါတယ်ပထမမိတ်ဆွေကတော့ဒီတိမ်ပါသွားတဲ့ဥစ္စာကိုခံနိုင်ရည်မရှိဘဲနဲ့မအိမ်နိုင်မစားနိုင်အာကျွန်မရေးလဲမကြည့်နိုင်ဖြစ်ပြီးတော့မှစေတစာဝိညာဉ်တယ်လို့ဖြစ်ပြီးတော့မှအခုဆိုရင်လူမှလုံးလုံးဖြစ်နေပါပြီဒုတိယမိတ်ဆွေကတော့ဇီဝဒါနလုပ်တဲ့အနေနဲ့အခမဲ့ဈေးကန်းနေမှာညနေပိုင်းမှာဈေးကန်းထိုင်ပေးတယ်မိဘမဲ့ကလေးဌာနတွေကိုသွားပြီးတော့မှအာရင်အားသလိုဈေးခုပေးတယ်ပညာမသင်နိုင်တဲ့ကလေးတွေတွေ့တယ်ဆိုရင်ပညာဒါနပေးတယ်စသဖြင့်တူညီတဲ့အခြေအနေတစ်ခုကိုနှစ်ယောက်စလုံးရကြပေမယ့်ဒီအခြေအနေကိုတုံ့ပြန်မှုပုံတုံ့ပြန်မှုချင်းကမတူပါဘူးကျမကတော့ကြာရှုံးမှုရင်ဆိုင်ရတဲ့အခါမှာတင်ငယ်စေတဲ့အတွေ့တွေစိတ်အားရော့စေတဲ့အတွေ့တွေကိုဖျောက်ဖြစ်ပြီးတော့မှမိမိရည်မှန်းထားတဲ့ယုံကြည်ထားတဲ့ပန်းနိုင်ကိုပြန်ပြီးတော့မှတည်ဆောက်ပါတယ်တည်ဆောက်ထားတဲ့အတိုင်းလဲရှောက်နှမ်းနိုင်အောင်အမြဲတမ်းကြိုးစားပါတယ်တခါတလေဝင်လာရတဲ့စိတ်ခံစားမှုတွေအငြင်းစိတ်တွေကိုတော့ပြန်ပြီးတော့မှတွန်းလှန်နိုင်ရပါတယ်အောင်မြင်မှုနဲ့တွေ့တဲ့အခါမှာတော့တာယာမှုနောက်ကိုမလိုက်ဖဲနဲ့မိမိယုံကြည်ရဲ့ကျက်ပန်းနိုင်ကိုရောက်ပြီလားဆိုပြီးပြန်ဆန်းစစ်ပါတယ်။မရောက်သေးရင်ဆက်လျှောက်လှမ်းမယ်။ရောက်ပြီဆိုရင်တော့ဒီရက်မြန်မာတဲ့ပန်းနိုင်တစ်ခုကိုချက်ပြီးတော့မှတိဆောက်ပါတယ်။ကျမနှစ်သက်တဲ့ဂျပန်စာရေးဆရာတယောက်ရဲ့စာသားလေးကိုလက်ဆောင်ပါပြရစီ။မှုန်တိုင်းကိုမကြောက်ပါနဲ့တဲ့။မှုန်တိုင်းကိုရင်ဆိုင်ပြီးတဲ့သူဟာမှုန်တိုင်းနဲ့ကထွက်လာတဲ့သူဟာမှုန်တိုင်းမထိုင်ငင်တော့သူနဲ့မတူတော့ပါဘူးတဲ့။မြန်မာနိုင်ငံသူနိုင်ငံသားအားလုံးစိတ်ဓာတ်ရည်ရမှကြံ့ခိုင်အောင်ရကြပါစေ။ကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအပတ်စဉ်ကဏ္ဍကိုနားဆင်ကြကြတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့အမိမြေလုံခြုံရေးဝန်ကြီး John Kelly တို့ဟာမကြာသေးခင်ကပဲအမေရိကန်မက္ဆီကိုနှစ်နိုင်ငံဆက်ဆံရေးဆွေးနွေးဖို့မက္ဆီကိုကိုသွားခဲ့ကြပါတယ်။ကျွန်တော်တို့နှစ်နိုင်ငံသားမှာနှစ်ပေါင်းများစွာချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးရှိထားပြီးသားပါ။ရှေ့အနာဂတ်ဆက်ဆံရေးပိုပြီးတိုးတက်ကောင်းမွန်ဖို့နဲ့နှစ်နိုင်ငံသားမှာစီးပွားရေးကောင်းမွန်ဖို့လုံခြုံရေးတိုးမြင့်လာစေဖို့စတဲ့ဘုံအကျိုးစီးပွားတွေကိုအဓိကထားဆွေးနွေးကြဖို့သွားခဲ့တာပါလို့ဝန်ကြီး Tillerson ကပြောပါတယ်။အာတောင်တင်ပြီးအချုပ်ချာအာဏာပိုင်ကြတဲ့နှစ်နိုင်ငံမှာမတူကွဲပြားမှုတွေဆိုတာရှိပါတယ်။ကျွန်တော်တို့ဟာတနိုင်ငံနဲ့တနိုင်ငံလေးစားမှုအပြင်နဲ့စိတ်ရှည်တည်ခံပြီးကျွန်တော်တို့ရဲ့စိုးရိမ်ပူပန်မှုတွေကိုခင်ခင်မင်မင်နဲ့ပဲအလေးနဲ့ထားပြီးတော့အပြန်အလှန်နားထောင်ခဲ့ကြပါတယ်လို့လည်းဝန်ကြီးကပြောပါတယ်။ အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံဟာစီးပွားရေးဆိုင်ရာကိစ္စတွေအပြင်စွန့်အင်တရားဝင်ရွှေ့ပြောင်းအခြေချနေထိုင်ခြင်း၊လုံခြုံရေး၊ပညာရေးဖလှယ်တဲ့အစီအစဉ်တွေနဲ့ပြည်သူတွေအချင်းချင်းကြားဆက်ဆံရေးစတဲ့ကိစ္စရပ်တွေမှာအနီးကပ်ပူးပေါင်းဆောင်ရွက်သွားကြဖို့ထပ်လောင်းအတည်ပြုခဲ့တဲ့အကြောင်းဝန်ကြီးဒေလာဆန်ကပြောပါတယ်။ဒါအပြင်ကုံတွယ်ရင်းနဲ့စွန့်အင်ဆိုင်ရာကိစ္စတွေမှာခင်မီနီးကြတွေးခေါ်တုံ့တက်ဖို့အားကောင်းအောင်ဆောင်ရွက်ကြဖို့အခွင့်အရေးတွေကိုအမိအရအသုံးပြုကြရေးကိုလည်းနှစ်နိုင်ငံလုံးကသဘောတူခဲ့ကြပါတယ်။နှစ်နိုင်ငံနယ်စပ်တစ်လျှောက်မှာတရားဥပဒေစိုးမိုးရေးဆက်လက်တည်မြဲနိုင်စေဖို့ဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်သမားတွေကိုဟန်တားရေးနဲ့အမေရိကန်ပြည်ထောင်စုတဲကိုမူးယစ်ဆေးနဲ့လူတွေပို့ဆောင်ပေးနေတဲ့ရာဇဝတ်ကျူးလွန်တဲ့ကွန်ရက်တွေကိုလည်းအမြင့်ဖြတ်ချေမှုန်းရေးတွေမှာအတူပူပေါင်းဆောင်ရွက်ချဖို့ထပ်လောင်းပြောကြားခဲ့ကြကြောင်းဝန်ကြီးတီလာဆန်ကပြောပါရယ်အလားတူပါပဲအမေရိကန်ပြည်ထောင်စုကနေမက္ကဆီကိုနိုင်ငံတဲကိုခိုးသွင်းနေတဲ့တရားမဝင်လက်နက်တွေနဲ့အင်မတန်များပြားလှတဲ့ငွေပမာဏတွေကိုရပ်တန့်သွားဖို့လည်းအရေးကြီးတဲ့ကိစ္စအဖြစ်အလေးထားဆွေးနွေးခဲ့တဲ့အကြောင်းဝန်ကြီးတီလာဆန်ကပြောပါရယ်နှစ်နိုင်ငံကြားနယ်မြေချင်းထိစပ်နေတဲ့ဒေသတွေတချို့မှာတရားဥပဒေစိုးမိုးရေးကိစ္စတွေကိုအမှားယွင်းဆိုတာမရှိစေရဘူးလို့လည်းဝန်ကြီးဒေလာဆန်ကပြောပါတယ်။လက်ရှိအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံနယ်စပ်မှာစီးကမ်းနဲ့မလျော်ညီပဲနယ်စပ်ဖြတ်ကျော်ဝင်ရောက်မှုတွေကိုရွှတ်ကြဖြတ်တောက်နိုင်ရေးမက္ကဆီကိုတောင်ပိုင်းနယ်စပ်ကိုလုံခြုံရေးဆောင်ရွက်ခြင်းအပြင်ဂွာတီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဘိုရာစတဲ့နိုင်ငံတွေမှာတာယာဝပြောရင်းနဲ့အကြမ်းဖက်မှုတွေလျှော့ချရေးတွေအတွက်ဒေတာရင်းစီးပွားဖွံ့ဖြိုးတိုးတက်လာစေမယ့်အခွင့်အလမ်းတွေကိုပံ့ပိုးကူညီပေးနေတဲ့ Inter-American ဖွံ့ဖြိုးတိုးတက်ရေးဘဏ်လိုအဖွဲ့အစည်းတွေနဲ့အတူတကွလက်တွဲဆောင်ရွက်ခြင်းအပြင်ရရှိလာမယ့်ကြိုးပမ်းအားထုတ်မှုတွေကိုထောက်ပံ့ကူညီခြင်းစတဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုလည်းအမေရိကန်ကအတိအမှတ်ပြုပါတယ်။ညီကုန်းချုပ်မှာတော့လက်ရှိဆောင်ရွက်နေတဲ့ကိစ္စရပ်တွေကိုအင်းနဲ့အားနဲ့ဆောင်ရွက်ဖို့အရေးကြီးကြောင်းအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံလုံးကလက်ခံသဘောတူကြပါတယ်။နှစ်နိုင်ငံတွေ့ဆုံဆွေးနွေးမှုတွေဟာတန်နိုင်ငံအခိုင်အမာနဲ့နှစ်နိုင်ငံလုံးရဲ့လုံခြုံရေးပိုးပြီးတော့ကောင်းမွန်ဖို့ရေရှည်တာယာဝပြောရေးတွေကိုဆက်လက်သွားစေနိုင်မယ့်အခြေချဆောင်ရွက်မှုတွေပဲဖြစ်ပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ။
ကြားကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အဘမုတ်ကြောင့်ထပ်မံပြီးတော့အသိပေးလိုက်ပါရခင်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပရိနေမနေ့ဖက်ထုတ်လွှင့်ချက်တွေမကြာခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်ကိုရီးယားကျွမ်းဆောင်မှာတက်မှတ်မှုတွေရှော့ချရေးမဆွေးနေခင်မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့လှုပ်ရတစ်ခုခုပြရလိမ့်မယ်လို့ကလတမကဆိုင်ရာအမေရိကန်တာမကြီးနီကီဟီလီကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်ချိုးဖောက်မှုတွေကိုစုံစမ်းရေးကလတမကကော်မရှင်ဖွဲ့စည်းဖို့နဲ့မြန်မာနိုင်ငံအတွင်းမှာကလတမကလူ့ခွင့်ရေးဆိုင်ရာရုံးဖွင့်လှစ်ခွင့်ပေးဖို့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီရိုက်တ်အယ်ဟူစိန်ကဗိုလ်ထုနေမှာတောင်းဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့34ချိန်မြောက်ကလတမကလူ့ခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုမြန်မာဘက်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရမှာအင်ဒိုနီးရှားနိုင်ငံကအကူအညီပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ခါစီနာကပန်ကြားလိုက်ပါတယ်မြန်မာနိုင်ငံကဒုက္ခသည်အရေးဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ပြဿနာကြီးတစ်ခုဖြစ်နေရတဲ့အတွက်ဖြေရှင်းဖို့လိုအပ်နေကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံများအသင်း IOR ညီလာခံကျင်းပနေတဲ့ဂျကာတာမြို့တော်မှာတိကျတွေ့ဆုံပြီးတောင်းဆိုလိုက်တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကမက္ကဆီကိုနဲ့နယ်စပ်မှာတိုင်းကာယံဘို့နဲ့တရားမဝင်ဝင်ရောက်လာသူတွေကိုနှိမ်နှင်းဖို့အတုံးစည်းရေးရရှိရေးအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့တဘာဝဘေးအန္တရာယ်အရေးပေါ်ကာကွယ်ရေးအေဂျင်စီနဲ့လေဆိပ်လုံခြုံရေးတွေအတွက်အတုံးစည်းရေးတွေကိုဖြတ်တောက်ဖို့အလေးတာနေပါတယ်။အသက်အရွယ်ကြီးရင်လာတဲ့အများအမျိုးသားတွေဟာမလွဲမရှောင်သာပဲထိပ်ပြောင်းလေးရှိကြတာမှာကျန်းမာရေးအခြေအနေကြောင့်အပြင်အရက်ပူတဲ့အတွက်ကြောင့်အမျိုးသားတွေဟာအချိန်ဆော့ပြီးထိပ်ပြောင်းနိုင်တယ်လို့နိုင်ငံတကာသုတေသနတခုကတွေးကြည့်ခဲ့ရပါတယ်အရပူတဲ့အမျိုးသားတွေဟာအချိန်မတန်ခင်သဘင်ပိုကျွတ်နိုင်တဲ့အတွက်အဲ့ဒီလိုထိပ်ပြောင်မှုအခွင့်အရေးပိုများလာတာလို့ဆိုပါရခင်ဗျာဂျာမနီနိုင်ငံအခြေစိုက်ဘွန်တက်ကတိုကသုတေသီတွေကအဲ့ဒီနိုင်ငံတကာသုတေသနတခုကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ
်တစ်တန်းရောက်နိုင်ငံတကာသတင်းကြေကျုပ်ကိုကိုစော်ဝင်းလှိုင်ကြီးညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နီယံဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့Kelvin Fowler ဖြစ်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကမ္ဘာအနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆံမိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.